ဟုတ်ကဲ့ခင်ဗျာကျွန်တော်အခုညီလာခံပြုလုပ်နေတဲ့အိန္ဒိယနားပြည်နယ်ဖော်ဝင်းမြို့ IPFW တက္ကသိုလ်ဝင်းတဲ့ကညီလာခံခမ်းမတဲ့ကနေသတင်းပေးပို့နေတာပါနှစ်ရက်ကြာပြုလုပ်တဲ့ဒီညီလာခံကြီးမှာအမေရိကန်ပြည်ထောင်စုမှနေထိုင်ကြတဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးဆောင်ရွက်နေတဲ့အဖွဲ့တွေအပြင်အပြည်ပြည်ဆိုင်ရာကအဖွဲ့တွေပါညီလာခံကြီးကိုတက်ရောက်လာကြပါတယ်ညီလာခံအဖွဲ့မိန်ကုန်းကိုတော့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးတာမလာဘောကထိုင်းမြန်မာနယ်စပ်ကနေဗီဒီယိုကတဆင့်မိန်ကုန်းပြောကြားသွားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာအကြက်တဲပေါင်းစုံရင်ဆိုင်နေရတဲ့အခြေအနေကိုရောက်နေပြီလို့ဆိုပါတယ်ဒါကြောင့်အခုညီလာခံကြီးကနေဘာတွေဆက်လက်ဆောင်ရွက်မလဲဆိုတာကိုဆွေးနွေးအတည်ပြုဝေးဖို့လိုတယ်လို့ပြောပါတယ်စစ်အစိုးရစီစဉ်နေတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအတည်ပြုရေးဆောင်ရွက်ချက်တွေဟာမြန်မာတိုင်းနိုင်ငံလုံးကိုစစ်ကြုံအဖြစ်တစ်သက်လုံးဇက်သွင်းမဲ့အခြေအနေပါလို့ပြောသွားပါတယ
်အခုပြည်ထောင်စုနဲ့ပြည်လုံးကြီးကဒီလိုမျိုးမျိုးဒီရောက်တဲ့ဒီမှာချက်ချင်းချက်ချင်းလုပ်ပေးတာရှိတယ်အဲ့ဒါကြောင့်ဒီရက်ဘယ်လိုဒီညစ်တာကိုလည်းလုပ်ကြနိုင်ရဖို့လို့အဲ့ဒါတော့သိကြတယ်ဒါပေမဲ့ဒီညစ်တာကိုဒီလိုဆုံးလို့ရတယ်ကျွန်တော်တို့ဒီလူတွေကတော့အဖက်ကြီးတွေကတော့ကိုယ့်လူမျိုးကိုဆန့်ကျင်လို့တန်ဖိုးဖို့အကြလည်းကျွန်တော်ကအကြလည်းလုပ်ကြဖို့ပဲကျွန်တော်ကစိတ်တော်ပြေးဖို့
NCUB ဥက္ကဋ္ဌတမလာပေါ်ပြောပြသွားတာပ
ါတစ်ဖက်ကပြည်စုံစွန်းနေအဖြေရှာရေးကိုလုပ်တော့မယ့်အောင်ဟန်ဆောင်ပြပြီးတော့မှတစ်ဖက်ကလည်းမလျှော့ရာသူရဲ့လမ်းမြတ်မြေပုံခုနှစ်ချက်ကိုအခြေပြုပြီးတော့မှဒီနေသွားနေတော့ကျွန်တော်တွေ့ရပါမယ်အဲ့ဒီလမ်းမြတ်မြေပုံအချက်ခုနှစ်ချက်ကိုဟိုပြန်ကြည့်မယ်ဆိုရင်ပြည်စုံစွန်းနေအဖြေရှာရေးဆိုတဲ့လမ်းကြောင်းပုံရှိတော့ပါအဲ့ဒါကြောင့်မို့ကျွန်တော်တို့ခေါင်းဆောင်ကြီးဖြစ်တဲ့ဒေါက်ဆန်းသူကြည်ဟာအဲ့ဒီလည်းတကွာပြည်သူတွေကိုတီးဖို့အတွက်အကောင်းကိုမြင်တယ်လို့မျောလက်တယ်လို့အဆိုးလည်းပြင်ပါဆိုတော့ဒီကျွန်တော်တို့မှကြားချက်ကိုထုတ်ပြန်ခဲ့တယ်ဆိုတော့ကျွန်တော်တို့တွေ့ရမှာ
NLD LA အဖွဲ့ကဥက္ကဋ္ဌဦးတင်အောင်ပါဆက်လက်ပြီးတော့ NCUB ကိုယ်စားလှယ်အဖွဲ့ဝင်ဒေးဗစ်တာကဘောနဲ့ကရင်နီတိုးတက်ရေးပါတီကဦးရင်မွန်ထုတို့ကလည်း
တိုက်ပွဲဟာပို့ပြီးတော့အချိန်မြင့်လာတယ်လို့မြင်ပါတယ်ကျွန်တော်တို့အနေနဲ့ငြိမ်းချမ်းတဲ့အနေနဲ့ဖြေရှင်းမယ်ကျွန်တော်ဇပွဲဝိုင်းမှာတွေ့ဆုံပြီးတော့ဖြေရှင်းဖို့သုံးဦးသုံးပလဲပေါ့လေဆိုလိုရင်းကတော့ဒီ UN ကချမှတ်တဲ့ UN ကချမှတ်ထားတဲ့သဘောထားအတိုင်းနော်တိုင်းရင်းသားအင်အားစုတွေလည်းပါပါစေနောက်ပြီးတော့ဟုတ်လား NLD ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီအင်အားစုတွေလည်းပါပါစေနောက်ပြီးတော့စစ်အစိုးရလည်းပါပါစေအဲဒီသုံးသုံးမလဲနော်တွေးဆုံညှိနှိုင်းတိုင်းပြည်ရဲ့ပြဿနာတွေကိုဖြေရှင်းဖို့အဲလိုတိုက်တွန်းတာရှိတယ်အဲဒီအခြေခံပေါ်မှာကျွန်တော်တို့သုံးဝင်ဆိုင်လို့လွယ်လွယ်နားလည်အောင်ကျွန်တော်ခေါ်တာပေါ့
အရေးကြီးတာကလူများကြီးကအများသားမဲ့ကျွန်တော်မြင်တယ်โอเคခင်ဗျားတို့ဒီစစ်တပ်ကိုမကြိုက်ဘူးစစ်တပ်မကြိုက်ဘူးကစစ်တပ်ကိုဘာအစားထိုးမလဲအစစ်တပ်နေရာမှာပေါ့စစ်တပ်မရှိတဲ့နောက်ပိုင်းခင်ဗျားတို့ဘာအစားထိုးမလဲနောက်ပြီးအခုစစ်တပ်ကရေးဆွဲထားတဲ့ကျွေးအချင်းကဥပဒေမူကြောင့်လည်းခင်ဗျားတို့မကြိုက်ဘူးဆိုတော့ခင်ဗျားတို့ကဘာရှိလို့လဲဆိုတော့မြေခွန်းကမကြခဏဆိုလို့ဟုတ်လားသူများကကျွန်တော်တို့ကိုမင်းမိလာတယ
်တစ်ဆက်သေးပဲ ABSDF ဥက္ကဋ္ဌဟောင်းဦးထွန်းအောင်ကျော်ကလည်းဒုတိယအကြိမ်ဖို့ဝင်းညီလာခံကချက်မှတ်လိုက်တဲ့မဟာဗျူဟာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးပြောသွားတယ်လို့ပဲ DAP တပ်ပေါင်းစုအဖွဲ့ရဲ့အထွေထွေအတွင်းမူဦးခွန်ဥက္ကာကလည်းစစ်အစိုးရရေးဆွဲနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တိုင်းသားတွေရေးဆွဲတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုနှိုင်းယှဉ်ပြီးပြောပြပြန်ပါတယ်
25နဲ့85ကကွာပါတယ်25ရခိုင်နှုန်းပါယုံနေတော့မလွှမ်းမိုးနိုင်ဘူးလို့စစ်သားကလိန်ပေမဲ့လက်တွေ့ကြတော့25ရခိုင်နှုန်းရအဆုံးဖြတ်ကအဓိကဖြစ်နေတယ်။ဘာကြောင့်လဲဆိုတော့85ရခိုင်နှုန်းကဘာမှလုံးလို့မရဘူးပြန်။အာထို့အတူပဲတိုင်းဒေသကြီးခုနှစ်ခုပြည်နယ်ခုနှစ်နယ်အဲ့ဒီအချိုးစားနဲ့ပြည်တော်စုပုံစံတော်ရေးရတာကျွန်တော်တွေ့ရတာအဲ့ဒီရေးရတဲ့နေရာမှာလဲတိုင်းဒေသကြီးရဲ့အကြီးအကဲပဲဖြစ်ဖြစ်ပြည်နယ်ရဲ့အကြီးအကဲဖြစ်ဖြစ်ပြည်နယ်ကရွေးချယ်တင်မြှောက်ခွင့်လည်းမရှိဘူးပမာဒဖြစ်တဲ့လူကခံမှာ
ဒါကတော့ DAB အဖွဲ့ရဲ့အတွင်ရင်မူခွန်အုပ်ကပါဂျင်းကြီးလာကန်ကြီးရဲ့ပထမနေ့အစီအစဉ်တွေကိုညနေပိုင်းမှာရုပ်သိမ်းလိုက်တာဖြစ်ပြီးမြန်မာဒီမိုကရေစီရေးဘာတွေဆက်ပြီးဆောင်ရွက်တင်လဲဆိုတာတွေကိုတော့မတ်လ၂ရက်နေ့မှာဆွေးနွေးကြမှာဖြစ်ပါလေခင်ဗျာကျွန်တော်တရားခိုင်ပါအင်ဒီယားနာပြည်နယ်ဖိုဝင်းမြို့ကနေသတင်းပေးပို့နေတာပါ